တနက်နေ့ပြစ်ခတ်မှုတွေဖြစ်ပွားတဲ့အချိန်တင်းမာမှုတွေဖြစ်ပွားခဲ့ပြီးနေ့ရက်အကြာမှာတော့လေပတောင်းတောင်ကျင်းနီစီမံကိန်းမှာအသုံးပြုတဲ့ကြောက်တွေတည်ဆောင်းတဲ့ကားတွေကိုကြောက်ထုတ်လုပ်မှုခွင့်ပြုချက်မရဘဲတည်ယူထုတ်လုပ်မှုတွေလုပ်နိုင်ရတာဆိုပြီးတော့စကိုင်းတိုင်းအစိုးရအဖွဲ့ရဲ့ညွှန်ကြားချက်အရကြောက်တဲ့ထုတ်ယူမှုတွေကိုအကန့်အသတ်မရှိပိတ်ပင်လိုက်ပါတယ်မအေးမှာသတင်းပေးပို့ထားပါတယ်ရှင
်စကိုင်းတိုင်းစလင်းကြီးမြို့နယ်ထဲမှာရှိတဲ့လေဘရောင်းတောင်ကျင်းနီစီမံကိန်းကကျင်းနီကားတွေလုပ်ငန်းခွင်သုံးကားတွေကြောက်တဲ့ဆောင်တဲ့ကားတွေကိုဖေဖော်ဝါရီလ22ရက်နေ့ကတည်းကဒေသခံတွေကတားဆီးပြီးထွက်ခွာခွင့်မပေးတာကြောင့်အစိုးရပိုင်းတာဝန်ရှိသူတွေကလာရောက်ညှိနှိုင်းပေးကြရတဲ့အထိတင်းမာမှုတွေဖြစ်ခဲ့တာပါအဲ့ဒီလိုဖြစ်ခဲ့ပြီးတလကျော်ကြာတဲ့အချိန်မလ24ရက်နေ့တောက်ကြနေ့ကတော့ကြောက်တဲ့ဆောင်တဲ့ကားတွေကိုဒေသခံတွေကတားဆီးရကနေနှစ်ဖက်တင်းမာမှုတွေဖြစ်ပြီးတနက်တည်းနဲ့ပြစ်ခတ်မှုတွေဖြစ်ပွားခဲ့ပါတယ်။ဒီအတွက်တရားဥပဒေစိုးမိုးရေးနဲ့ရဲရွာတည်ငြိမ်အေးချမ်းမှုကိုပြတ်ပြားစေတယ်ဆိုပြီးသခိုင်းတိုင်းအစိုးရအဖွဲ့ရဲ့ညွှန်ကြားချက်အရတောက်တဲ့ထုတ်လုပ်မှုတွေကိုမတ်လ26ရက်နေ့ကနေစပြီးပိတ်သိမ်းလိုက်ကြောင်းသခိုင်းတိုင်းဒေသကြီးပြည်သူ့လွတ်တော်ကိုယ်စားလှယ်ဒေါက်တာသိန်းနိုင်ကပြောပါတယ်
။ပြည်သူ့တိုင်းဝန်ကြီးချုပ်ကိုယ်တိုင်ပိတ်တာပါ။လေကွာလဲဒါကြောင့်ပြဿနာတဲ့ဒီကျွန်တော်တို့ညှိနှိုင်းမှုတွေလုပ်ခဲ့ရတာဟုတ်25ရက်နေ့ကနော်တိုင်းရည်ရည်အစိုးရရုံးမှာနော်အော်ဒီရဒီလကန်နေရဒီကားစီး4-5000ကိုဒီနေ့ဆောက်ခေါက်ဆွဲတော့ဒီဟွာပေါ့ကျွန်တော်တို့2000လောက် 3000 လောက်ပေါ့နော်အသွားပြန်တယ်အဲဒီနန်းကြီးကဒီဘာလဲပြောပိတ်ဆို့ပြီးတော့ဒီလကန်နေမှာနွားတိုက်လိုက်ရောလားဒီကပေါင်းလေးကိုဒီဟွာမှန်လိုက်ကြောက်တည်းအမှန်ပြီးကျိုးလိုက်စိတ်တွေလိုက်သွားလိုက်ဘာလို့ဒီပြဿနာတွေနဲ့ကြုံကြရလဲနော်ကျန်တဲ့အများပြည်သူခီးသွားတဲ့လူတွေဒီပဒိန်မော်ဟာလမ်းကြီးမှာပိတ်ဆို့မှုတွေရောတော့ရွာထွက်တဲ့အခါမှာရွာပြော်သားတွေကဒီကားတွေရှိနေဟောနေဆိုတော့ဘာလို့ဆိုဆိုရင်ကြောက်ကြမှုတွေနဲ့လိုတိုက်တာတွေနဲ့ဆိုရင်ဒီတိုင်းမဖြစ်ပါဘူးလို့သူတို့ပြောပါတယ်နော်အဲဒါကြောင့်သူတို့အနေနဲ့တော့ဒါဟုတ်လားမဆွဲတင်ဘူးပေါ့
ပြီးခဲ့တဲ့ရက်ကဒေသခံတွေနဲ့လုံခြုံရေးရဲဝင်နှန်းတွေကြားမှာတနက်တွေနဲ့ပြစ်ခတ်တာတွေလေးခွာတွေနဲ့ပြစ်ခတ်တာတွေဖြစ်ခဲ့ပြီးနှစ်ဖက်ဒဏ်ရာတွေလည်းရခဲ့ကြတာပါဒီထဲမှာရဲရွာသား10ဦးခန့်ကတော့ရာဘာကြီးများထိမှန်ခဲ့ပါတယ်ဒီအတွက်ဒေသခံတွေကမတ်လ25ရက်နေ့ကတပိတ်စခန်းဖွင့်ပြီးဆန္ဒထုတ်ဖော်ခဲ့ရတာကနေကြောက်တဲ့ကားတွေကိုအကန့်အသတ်မရှိပိတ်သိမ်းလိုက်တဲ့သခိုင်းတိုင်းအစိုးရအဖွဲ့ရဲ့ဆုံးဖြတ်ချက်ကြောင့်သူတို့ရဲ့တပိတ်စခန်းကိုလည်းမတ်လ26ရက်နေ့ညနေပိုင်းမှာရုပ်သိမ်းခဲ့တယ်ဆိုပြီးပြောပြပါတယ်
။စာလေးညွန့်နယ်အုတ်ချွေမှုအထွေထွေအုတ်ချွေမှုပေါ့နော်။ဥအမြင့်ထွန်းရဲ့လက်မှတ်နဲ့ပေါ့နော်။ပါတယ်မိုက်။အဲ့လာကြောင့်သူတို့တပိတ်စခန်းကိုခိတခဏယာယီပေါ့နော်။သူတို့ရုပ်သိမ်းလိုက်တာပါ
။ဒေသခံတွေတောင်းဆိုတာကတော့ကျင်းနီစီမံကိန်းကြောင့်နစ်နာခဲ့ရတဲ့တီးနံရော်ကြီးကိစ္စတွေနဲ့မြေယာနစ်နာကြီးကိစ္စတွေကိုဖြေရှင်းပေးဖို့အတွက်စကိုင်းတိုင်းအစိုးရအဖွဲ့ကိုတောင်းဆိုထားတာပါ။တိုင်းဒေသကြီးအစိုးရအနေနဲ့ဒီကိစ္စကိုဖြေရှင်းပေးဖို့အတွက်မဖြစ်နိုင်ဘူးဆိုပြီးဒေါက်တာသိန်းနိုင်ကတော့ဆက်ပြောပြပါတယ
်။ဒီလည်းနေနာကြီးကိစ္စတော့ဒါကျွန်တော်တို့ပုံမှန်တုံးဆက်ခေါ်စာကြီးဖွဲ့ကြီးပုံနဲ့တော့ဒီ2016လေယာဉ်ဥပဒေပေါ့နော်။အဲ့တော့ဥပဒေ66ခွင့်ရတော့ဒါပြောင်းစုအပြဌာန်းတာလေဒီနေရာဒီနိုင်ငံတော်အကျိုးကကလာဒေတာပေါ့ဒီသိန်းလို့ရတယ်ဆိုတော့ဒါပြောင်းစုအဆင့်ရမယ်အဆုံးဖြတ်ရမယ်။ကြောင်စုလွတ်တော်တည်ပြီးတော့ဆုံးဖြတ်တာလို့ဒါသမတရဲ့လုပ်ပိုင်ကိုဆိုတော့ဒီတိုင်းအနေနဲ့တော့ကျွန်တော်တို့ဘာမှလို့လို့ရောင်းနေဆိုမရဘူးကြာနော
်လေဘရောင်းတောင်ကျင်းနီစီမံကိန်းကြောင့်ဒေသခံတွေကန့်ကွက်ဆန္ဒပြမှုတွေဖြစ်ပွားခဲ့တာဟာ9နှစ်ကျော်ကြာခဲ့ပါပြီအချိန်ပေါင်း300ထက်မနည်းဆန္ဒပြခဲ့ပြီးတနက်နေ့ပြစ်ခတ်လို့လူသေးဆုံးရတဲ့အထိဖြစ်ပွားခဲ့ရတဲ့ကျင်းနီစီမံကိန်းဟာဒေသခံတွေရဲ့ကန့်ကွက်မှုတွေကိုဇက်တိုက်ကြုံနေရတာပါဖေဖော်ဝါရီလ10ရက်နေ့ကနိုင်ငံတကာလူ့ခွင့်ရေးအဖွဲ့ကြီးဖြစ်တဲ့ Amnesty International အဖွဲ့ကြီးကထုတ်ပြန်တဲ့အစီရင်ခံစာမှာတော့လေဘရောင်းတောင်ကျင်းနီစီမံကိန်းကြောင့်ထောင်ထဲချီရှိတဲ့မိသားစုဝင်တွေဟာဒီစီမံကိန်းတိုးချက်မှုနဲ့အတူအိုးအိမ်ရွှေ့ပြောင်းရတာ၊နေရာမြေဆုံးရှုံးရတာတွေနဲ့လူ့ခွင့်ရေးချိုးဖောက်ခံရမှုတွေရှိနေတယ်ဆိုပြီးဖော်ပြထားတာပါ။ဒီအတွက်လေဘရောင်းတောင်ကျင်းနီတူးဖော်ရေးလုပ်ငန်းတွေကိုချက်ချင်းရပ်ဆိုင်းပစ်ဖို့အတွက်လူ့ခွင့်ရေးအဖွဲ့ကြီးကတော့မြန်မာအာဏာပိုင်တွေကိုတောင်းဆိုထားပါတယ်ရှင်။